မန္တလေးတိုင်းမေမျိုးကော်ပြင်ဦးလွင်မြို့နယ်ညောင်ထောက်ရွာမှာလေအက9000အသိန်းခံထားရပြီးအစိုးရသည်လက်ထက်မှာတောင်သူတွေပြန်လည်ဝင်ရောက်စိုက်ပျိုးနေပေမဲ့လေယာဉ်လွတ်ပိုင်ခွင့်ပုံစံခုနှစ်ခုထိမရသေးဘူးလို့ပြောကြပါတယ်။ဒီကြောင့်တောင်သူဥသန်းစွေကပြောပြတာပါ
။ကုမ္ပဏီနဲ့တပိုင်းတစားကြီးကိုလိုကလန်ဖြစ်နေတာပေါ့နော်။ကုမ္ပဏီကလည်းစူးစိုးခတ်ပြီးတော့လေကောင်မှနေနေတာပေါ့နော်ဝန်ထမ်းတချို့နဲ့နောက်အကျိုးတူပေါ့လေနေရာတွေလို့ခေါ်ထားတဲ့လူတွေဘာမှလုပ်เสียမရှိတော့ပဲနဲ့ဒီတိုင်းကြီးအတဲတွေပြေးဆောက်ပြီးတော့ထားရတာပေါ့နော်ကြေးရသူကြေးရသားကြီးကတော့ရောကြေးမပြေးပဲမျက်နှာကြေးမပြေးပဲတိမ်သွားတဲ့မျိုးတွေကိုတေကမကြံကြံတိမ်ပြီးသွားပြီကျွန်တော်တို့ကလည်းထောက်ထားမဲ့မဟုတ်ပါဘူးအလွတ်တော်တွေကညံ့ချက်ကလေးတွေပေါ့လေကျွန်တော်တို့ကလောက်ကဆောင်းထားတာပါတရားဝင်ဆွလို့ပြေးစေခြင်းနဲ့နိုင်ငံတော်ကပြတ်ထန်းထားတဲ့ဥရင်းနဲ့အညီပုံစံခုံလို့ပုံစံတုံးလို့ပေါ့နော်။တောင်သူတွေမြေယာလက်ဝဲပြန်လဲရရှိရေးဆိုတဲ့စောင့်ပုံးနဲ့အညီရချင်ပါလေ
။ဆိုရရဲ့တရားစီမံရေးအစီအစဉ်ရပြင်းလွင်မျိုးကလယ်သမားတွေမြေယာပိုင်ဆိုင်ခွင့်ပြန်လဲရရှိအောင်ဆောင်ရွက်ထားတယ်လို့မန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးအောင်မင်းကပြောထားပါတယ်။ခုလယ်သမားတွေပြန်ဝင်လုပ်ကင်နေတဲ့မြေကိုဘသူကဘယ်သူငယ်တဲ့ကတင်ထားခဲ့ပါသလဲ
။ရှူဝါမြေလို့ခေါ်ပါတယ်ခင်ဗျာ။တစ်ချိန်တစ်ခါစီဝါကူတန်းဝင်ကြီးဦးဝင်းမင်းသမုကုံတိုင်းမြတ်အတင်းဥက္ကဋ္ဌဦးဝင်းမြတ်ရဲ့အဥတူရဲ့ဝင်း2003-2004ပတ်ဝန်းကျင်ရနေပြီးတော့နိုင်ငံတော်စီမံချက်ဆိုပြီးတော့တင်သွားတာဖြစ်ပါတယ်ခင်ဗျာချင်းမြောက်တိုင်းစစ်တပ်နာချုပ်တိုင်းမှုကြုံမြက်လိုင်းတစ်ထက်ကပေါ့နော်စစ်တပ်ကိုအကာအကွယ်ယူပြီးတော့ကျွန်တော်မတိနာမလဲတဲ့ခြေလက်တော်သူတောင်သားတွေကိုစစ်ယူနီဖောင်းနဲ့တနတ်တကားကားနဲ့ကျွန်တော်တို့တဲတွေဆက်ချင်းစိုက်လက်စတွေအားလုံးကိုပစ်ထားခဲ့ပြီးတော့ကိုရွာကိုအနိုင်နိုင်ကြပြေးခဲ့ရပါတယ်ခင်ဗျာ
လာသိန်းကျင်ကအကြောင်းကိုတောင်သူလယ်သမားအကျိုးဆောင်ကွန်ရက်အဖွဲ့ကဦးဆိုင်မင်းလက်ကပြောပြတာပါ
လာသိန်းတော့အတက်နဲ့လာသိန်းတာဗျကုမ္ပဏီကအိတ်က9000ရေးစားတာခုကျတော့အတိအကျပြန်ချလိုက်တဲ့ချိန်ကဟိုကမကျေနပ်ဘူးပေါ့2014မှာတစ်ချိန်ပေါ့နော်ခြုံတုံးတိုက်ပွဲပုံမှန်မျိုးပေါ့ကိုချံကိုပြန်ဆိုင်ကြတာပေါ့အတင်းပြန်ဆိုင်တော့အချင်းတော့ညားကြတာပေါ့နော်အခုတွင်ခဲ့တဲ့3လလောက်ကတစ်ခါချက်လုတ်တယ်ပေါ့နော်ပထမတစ်ချိန်လုံတုံးကတော့ဘယ်လိုတရားဆွဲရပါ냐ဒီတစ်ခေါက်ကျတော့ရိုက်ပွဲတွေကဖြစ်သွားပေါ့
အရင်အုပ်ချုပ်ရေးမှူးကောင်းကဒီမြေတွေသိန်းချိန်မှာထောက်ခံရဲ့လို့ရွာသားတွေနဲ့အချင်းများရပုံကိုလည်
းဗာပြဒနာတက်လဲဆိုတော့အုပ်ချုပ်ရေးမှူးအဟောင်းဥက္ကဋ္ဌအဟောင်းပေါ့နော်သူ့နာမည်ဖိုးကျော်လို့ပဲသိရဗျအဲ့ဒီအေက9000ဝင်းကိုသူကထောက်ခံချက်ပေးလိုက်တယ်ရွာသားတွေကမသိဘူးဒါပေမဲ့အခုလည်းပြန်ထွန်လာပေါ့နော်သူတို့အသီးစားငါးချထားတာငါတို့မပေးဘူးငါတို့မြင်ငါတို့ပဲပြန်လုပ်မှာပဲဆိုတော့ရွာသားတွေကလှုပ်လိုက်တဲ့အချိန်မှာပိုင်ဆိုင်မှုတွေကငင်းပွားကြတဲ့အချိန်မှာကျွန်တော်လက်ထက်မှာကျွန်တော်ကိုယ်လက်မထိုးပေးထားတာလို့တော်တဲ့အချိန်မှာရွာသားတွေဝိုင်းရိုက်ပြန်လူကတော့ထွက်ပြေးသူ့အိမ်တော့ဒီခဲနဲ့ပေါက်ပြီးကိုကားတော့ကိုဖိုးကြော်ကြတော့ယာယီမှုတွေစိုင်မှုတွေအားလုံးကအဲ့ဒီကုမ္ပဏီနဲ့ပတ်သက်ပြီးအကျိုးတွေခံစားခွင့်တွေရခဲ့တယ
်ရွာဖုံးတော်ကြီးကဂျောင်းဝင်ဖြန့်ပြေးထားပြီးဥက္ကဋ္ဌဟောင်းကရွာမှာမနေပေမဲ့တင်းထားတဲ့အမေကတော့တွင်းနေဖြစ်နေပုံကိုစိုင်းမင်းလက်က
စိုက်ပြောရတာမရှိဘူးတွင်းကြီးတွေဖြစ်နေတယ်အဲ့ဒီထဲမှာကြောင်မီးတွေတွင်းနေတူးတယ်ဘယ်သူမှမသိဘူးရွာသားတွေခုမှသိတာနေကြီးတွေကိုလည်းထုတ်တယ်အဲ့နေကြီးတွေကြောင်မီးသွေးတွေကိုတိဦးတွေကရေတရောက်ကုန်ပြုတ်ဆက်ကိုသွားပို့တာ
ဒီလိုကြောင်မီးသွေးတွေကိုကားကြီးတွေနဲ့တင်နေတဲ့အတွက်ရွာသားတွေကိုတုကိုထဖောက်လုထားတဲ့လမ်းပျက်စီးရတယ်လို့အသံဆွေကပြောပါတယ
်ဘိုးရှင်ပေါင်ဆက်လောက်ကန်စားခဲ့တဲ့မြက်ွက်တရှုလဲကြောင်မီးသွေးတင်းဧရိယာမှာပါသွားပါတယ်ခင်ဗျဆိုင်းဘုတ်ကိုလည်းတရားမဝင်ဂျုံဂျိုးဂျုံကလောင်မှာထောင်ပြီးတော့ကျွန်တော်တို့ခြေရာခြေရာသားတွေမတိမတက်နားမလည်မှုအခွင့်ကောင်းယူပြီးတော့ကျွန်တော်တို့လက်လေးတွေနဲ့လှထားတဲ့နမတွေကိုသူတို့ကြောင့်မိသေးကဗင်းကြီးတွေနဲ့အကျိန်ကြီးဖြစ်ရှိရပါတယ်ခင်ဗျာ
လုံးလုံးဆိုင်မှာတော့ပုံစံခုနှစ်မရသေးပေမဲ့ညောင်ထောက်ရွာကလယ်သမားတွေဟာငကူလုတ်ကင်ခဲ့တဲ့မြေတွေမှာဝင်ရောက်စိုက်ပျိုးနေပါတယ်ရှင်